နနေ့ပြင်သုံးဘက်ရှိပြီးတော့အိမ်မှာပဲဆက်နဲ့ညှစ်ထုတ်လုပ်ယူနိုင်တဲ့ 3D plastic သနတ်ကိုဘယ်လိုလုပ်ရတယ်လဲဆိုတဲ့လုပ်ပုံလုံးနည်းဖြန့်ချိခဲ့တဲ့ Texas ပြည်နယ်ကကုမ္ပဏီတစ်ခုကိုသနတ်လုံးနည်းဆက်ပြီးတော့မဖြတ်မှုဘိုးဆိုးရတရားသူကြီးတူကတားမြစ်လိုက်ပါတယ်။အိမ်လုံး 3D plastic သနတ်ဖြန့်ချိမှုကိုမတားမြစ်ခဲ့တာကြောင့် Washington DC နဲ့ပြည်နယ်6ခုကရှိနေတဲ့ဟာသနတ် Trump အစိုးရကိုတရားစွဲဆိုထားကြပါတယ်။ဒီအိမ်လုံးသနတ်လုံးနည်းကလူတွေကိုထိခိုက်စေနိုင်တယ်လို့ဘိုးဆိုးရတရားသူကြီးကဆိုပါတယ်။အိမ်မှာပဲထုတ်လုပ်နိုင်တဲ့ 3D plastic သနတ်တွေဟာမပုံတင်ထားတာလည်းမဟုတ်ရှာဖွေဖို့လည်းခက်အသက်အရွယ်မရွေးလဲပိုင်ဆိုင်နိုင်စိတ်ကြမ်းမာရေးအခြေအနေနဲ့ပြစ်မှုကျူးလွန်မှုဆိုင်ရာနောက်ကျောင်းတွေကိုလည်းစစ်ဆေးစရာမလိုပဲအဲ့ဒီသနတ်တွေကိုအလွယ်တကူကင်နိုင်ကြတယ်လို့ဆိုပါတယ် 3D plastic သနတ်ပုံသွင်းဆက်တစ်လုံးရဖို့ကဒေါ်လာရာခိုင်နှုန်းလောက်ပဲကုန်ကြမှာပါသနတ်ထုတ်လုပ်နည်းဖြန့်ချီသူ Cody Wilson ကိုဖြန့်ချီမှုတွေရပ်တန့်မှုအမေရိကန်နိုင်ငံသားဝန်ကြီးဌာနကအမိန့်ထုတ်ထားပါတယ်ပြည်ပပုတ်ကုံဆိုင်ရာဥပဒေနဲ့ညီဆွနေတယ်ဆိုပြီးတော့လည်းငြင်းပွားနေကြပါတယ်ဖြန့်ချီရေးရပ်တန့်မှုအမိန့်ထုတ်တဲ့အချိန်ထိ 3D plastic သနတ်တွေဘယ်နှလက်အပြင်မှာပြန့်နှံ့နေတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး